ိုင်ငံတော်ပြည်ဝက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Writers စနစ်တော်တွေအမှုမှာရဲတပ်ဖွဲ့ကတရားလိုပြတက်တဲ့တင်းနယ်လာနေတော့ကတင်ပြတဲ့အထောက်အထားတွေကိုတရားရုံးကလက်ခံမခံဆိုတာဒီကနေ့တရားသူကြီးကဆုံးဖြတ်ဖို့ရှိနေပါတယ်။ဒရင်နာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့လက်ကင်ဖုံးတွေကနေရရှိတယ်လို့ဆိုရဲတက်တဲ့အချက်လက်တွေကိုရဲတပ်ဖွဲ့ရဲ့ IT ကျွမ်းကျင်သူရဲ့အရာရှိကတင်ပြရတာပါ။ဒါပေမဲ့အဲ့ဒီထဲကအချက်လက်20ခုကဒရင်တော့တွေရဲ့လက်ကင်ဖုံးတွေကနေတကယ်ရယူခဲ့ရဲဆိုတာမပြသနိုင်တဲ့အတွက်တရင်တော့တွေရဲ့ရှင်းနေကကန့်ကွက်ခဲ့ပါတယ်။တရင်တော့ကိုဝါလုံးကလည်းအဲ့ဒီအချက်လက်တွေကိုသူတို့မသိဘူးလို့တရားရုံးကြားနာပွဲအပြီးမှာတရင်တော့တွေကိုခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ကိုယ်တိုင်တော့မသိတဲ့စာရေးစာတမ်းတွေဒီနေ့တင်လာတာဆိုတော့အချင်းချင်းကကျွန်တော်တို့နားမလည်နိုင်ဘူးပေါ့နော်။တကယ်တမ်းကျွန်တော်တို့ဖော်ထုတ်ခဲ့တယ်သူတို့လည်းပဲဟိုအကြောင်းအရာတချို့ကျွန်တော်တို့ကူညီပေးခဲ့ရတယ်။ဒါရင်ကျတော့မတင်မဲနဲ့အခုဒီစာရေးစာတမ်းတွေဘယ်မှာမှမသိတာတင်လာတယ်ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ဒီပုံမှန်နဲ့မညီညီအောင်လုပ်နေတဲ့အနေအထားမျိုးရှိနေသလားလို့ကျွန်တော်သံသယဖြစ်နေပါတယ်။
ဒီနေ့ရုံးချင်းကြရင်တော့သတင်းတောက်တွေရဲ့ဖုန်းတွေကရယူထားတဲ့အချက်အလက်အမှန်ဖြစ်တယ်ဆိုတာအထောက်အထားခိုင်လုံမှတရားရုံးကလက်ခံမယ်လို့တရားသူကြီးကပြောကြားထားပါတယ်။မောင်နှောဒေသတွေကအင်းတင်လူတက်မှုကိစ္စအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စအပေါ်တည်င်းစုံစမ်းနေချိန်သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဖမ်းဆီးတရားစွဲခံခဲ့ရတာပါ။သူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တရားရုံးမှထပ်ဆိုခဲ့တဲ့ရဲတပ်ဖွဲ့ဘက်ကတရားလိုပြတက်တဲ့ဒူရဲဟူမိုးရနိုင်ကိုရဲစီကန်ထိုင်းတဲ့ဥပဒေ16ခါခွေနဲ့ပြီးခဲ့တဲ့လတုန်းကထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါလေ။